ပါကစ္စတန်နိုင်ငံမှာပထမဆုံးအကြိမ်တက်တန်း3ကြိမ်မြောက်တာဝန်ထမ်းဆောင်မဲ့ဝန်ကြီးချုပ်အဖြစ်နာဝစ်ရှာရီဖ်ဘော်ဒိုနီကကျန်းသစ္စာကြိမ်ဆိုလိုက်ပါတယ်။အစ္စလာမဘတ်မြို့တော်သမရနန်နိုကကျန်းကျိမ်ပွဲအခမ်းအနားကိုတော့သမရအာစစ်အလီဇာရာရီဦးစီးကျင်းပခဲ့တာဖြစ်ပြီးအစိုးရတာဝန်ရှိသူတွေစစ်တပ်အရာရှိတွေနဲ့တန်တမန်တွေလည်းတက်ရောက်ခဲ့ကြတာပါ။ပြီးခဲ့တဲ့လတည်းမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာသူ့ရဲ့ပါကစ္စတန်မွတ်စလင်ဖွဲ့ချုပ်နိုင်ရခဲ့ပြီးတဲ့နောက်အများကမျှော်လင့်နေတဲ့အတိုင်းပါကစ္စတန်လွှတ်တော်ကလည်းဘော်ဒူးနီမှာပဲဝန်ကြီးချုပ်အဖြစ်နဲ့တင်မြှောက်ခဲ့တာဖြစ်ပါတယ်။ပထမဆုံးအကြိမ်ဖြစ်လွှတ်တော်မှာမင်ကွန်းပြောဆိုရမှာတော့သူ့ဆွေရဲ့ဦးစားပေးဆောင်ရွက်မဲ့အစီအစဉ်တွေထဲမှာစီးပွားရေးကိုပြုရင်ပြောင်းလဲဖို့နဲ့အချင်းပြေခြားဆမှုတွေကိုတိုက်ပြစ်ဖို့ပါဝင်တဲ့အကြောင်းပြောဆိုခဲ့တာပါ။အာဖဂန်နဲ့နယ်စပ်ဖြစ်တဲ့လူမျိုးစုဒေသတွေမှာစစ်သွေးကြွတွေကိုပြစ်မှတ်ထားပြီးအမေရိကန်ကအဝေးထိန်ဒုံးလေယာဉ်တွေနဲ့တိုက်ခိုက်မှုတွေအဆုံးသတ်ဖို့လည်းထပ်သွင်းပြောဆိုသွားပါတယ်။ပါကစ္စတန်ဆွေရတွေကတော့ဒုံးလေယာဉ်တွေနဲ့တိုက်ခိုက်မှုတွေကြောင့်အရက်သားတွေသေဆုံးရတယ်လို့အချုပ်ချာအာဏာကိုထိပါးရရောက်တယ်ဆိုပြီးအမေရိကန်ကိုကန့်ကွက်နေကြတာပါ။တချို့ပြန်ဝန်ကြီးချုပ်ဖြစ်လာသူမစ္စတာရှာရက်ဖာ1990ကနေ1993ခုအထိတာဝန်ယူနေစဉ်အချင်းပြေချဆမှုဆွဆွဲခြင်းနဲ့တာဝန်ကနှုတ်ထွက်ခဲ့ရသူဖြစ်ပါတယ်။1998ခုနှစ်မှာနောက်တစ်ချိန်ဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ပြီးနှစ်နှစ်အကြာမှာလဲစစ်တပ်ကအာဏာသိမ်းဖယ်ရှားခံခဲ့ရသူဖြစ်ပါတယ်။